မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ writer သတင်းတောင်နှစ်ယောက်ကိုခြွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကအသေးစိတ်ကိုပြောပြမှာပါ
ရခိုင်မြန်မာပြည်ကမြန်မာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသတင်းရယူဖို့စူးစမ်းခဲ့တဲ့အတွက်ဖမ်းဆီးခံလိုက်ရတဲ့ writer သတင်းတောင်နှစ်ဦးဖြစ်တဲ့ကိုသက်ဦးမောင်ခေါ်ဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူ့ခွင့်အဖွဲ့ကြီးနဲ့နေစည်းမချာသတင်းသမားများအဖွဲ့ RSF တို့ကတောင်းဆိုလိုက်ပါတယ်မြန်မာအာဏာပိုင်တွေအနေနဲ့သူတို့အုပ်ကိုအမြန်ဆုံးလွှတ်ပေးဖို့လိုအပ်တယ်လို့ Amnesty International အဖွဲ့ကမြန်မာရေးသူတွေဒီ Laura Hayne ကပြောပါတယ်
Wallen and Chosa U must be immediately and unconditionally released. They've done absolutely nothing but carrying out their
Wallen နဲ့ Chosa U တို့ကိုခြွင်းချက်မရှိချက်ချင်းလွှတ်ပေးရပါမယ်သူတို့ကသတင်းထောက်တွေအနေနဲ့သတင်းရယူခဲ့တာကလွဲရင်တခြားပါအမှားအယွင်းမှလှုပ်ဆောင်ခဲ့တာမရှိပါဘူးအခုလိုဖမ်းဆီးတာဟာမြန်မာစစ်တပ်ကဒီရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာအပေါ်အာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့ကြိုးစားတာဖြစ်တယ်လို့တခြားသတင်းထောက်တွေကလည်းအလားတူသတင်းရယူတာတွေမလုပ်လာအောင်ခြောက်လှန့်လိုက်တာဖြစ်ပါတယ
်တစ်ချိန်တည်းမှာပဲပြည်သူ့ခြေစိုက်နယ်စည်းမချသတင်းသမားများအဖွဲ့အစည်းနဲ့လည်းသတင်းသမားတွေကိုဖမ်းဆီးတာဟာမြန်မာဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတာကြောင့်သူတို့နှစ်ဦးကိုချက်ချင်းပြန်လည်ပေးဖို့တောင်းဆိုရဲလို့ RSF အဖွဲ့ရဲ့ Asia Pacific ဒေသဌာနအကြီးအကဲ Daniel Bostad ကပြောပါတယ
် Yes so Reporters Without Borders calls for the immediate release of Wallon and
RSF နေနဲ့ Wallon နဲ့ကျော်စိုးတို့ကိုချက်ချင်းပြန်လည်ပေးဖို့တောင်းဆိုပါတယ်မြန်မာစုရပြောခွင့်ရကကြီးညာခဲ့တဲ့ဆွဆွဲချက်တွေဟာလုံးဝကိုယုံကြည်မရှိသလိုဘာသက်သေအထောက်ထားမှလည်းမရှိပါဘူး။ဒါကြောင့်ဒီဟာကတရားမျှတမှုကိုလုံးဝမျက်ကွယ်ပြုနေတယ်ဆိုတာရှင်းပါတယ်။ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့သိထားရမှာက2019ခုနှစ်အတွင်းမြန်မာနိုင်ငံမှာသတင်းထောက်17ယောက်နဲ့အတူသူတို့အတူပူးပေါင်းဆောင်ရွက်ခဲ့သူတအူဖမ်းဆီးခံရတယ်ဆိုတာသိထားရမှာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာဒီမိုကရေစီဖွံ့ဖြိုးတိုးတက်ဖို့အတွက်မကောင်းတဲ့အရေးလက္ခဏာဖြစ်ပါတယ်။
ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုတော့မြန်မာအာဏာပိုင်တွေကပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကဖမ်းဆီးခဲ့ပြီးတော့နိုင်ငံတော်ရှုတ်ဝတ်ချက်ဥပဒေနဲ့စွဲချက်တင်ထားပါတယ်။သူတို့နှစ်ဦးစလုံးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ January 10ရက်နေ့မှာဒုတိယအကြိမ်ဖြစ်တဲ့ရုံးထုတ်စစ်ဆေးဖို့လည်းရှိနေပါတယ်။တကယ်လို့တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုတော့သူတို့နှစ်ဦးဟာပြစ်ဒဏ်အနေနဲ့အမြင့်ဆုံး14နှစ်အထိကြာခံရဖို့ရှိနေပါတယ်။သတင်းတော်တွေကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီး AI အဖွဲ့က Laura Hayne ကတော့အခုလိုပြောပါတယ်
This case is important because journalists play a vital role in exposing human rights violations and abuses and holding those in power to account. If journalists
လူ့ခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်တဲ့နေရာနဲ့အဲ့ဒီလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေဘက်ကတာဝန်ယူမှုတွေရှိအောင်လုပ်တဲ့နေရာမှာသတင်းထောက်တွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတာကြောင့်ဒီအမှုကအရေးကြီးပါတယ်။သတင်းထောက်တွေအနေနဲ့သူတို့ရဲ့အလို့အတွက်ဖမ်းဆီးထောင်ချခံရမယ်ဆိုရင်ဒါဟာလူတိုင်းအတွက်ချိန်ချမှုဖြစ်ပါတယ်။အာဏာပိုင်တွေဟာနိုင်ငံတဲကိုဝင်ရောက်ခွင့်တွေတားမြင်ကတ်တတ်တာဖြစ်တယ်လို့လူတိုင်းနဲ့ဆိုင်တဲ့လူခွေကြီးနဲ့ပတ်သက်ပြီးတော့သတင်းပေးပို့မှုတွေကိုလည်းတားမြင်ကတ်တတ်နေတာဖြစ်ပါတယ်
။အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းကိုဝါလုံးနဲ့ကိုဂျော်ဆိုးဦးတို့ကိုအများဆုံးလွတ်ပေးဖို့တောင်းဆိုခဲ့သလိုလွတ်လပ်တဲ့လူပေါင်းအဖွဲ့အစည်းတစ်ခုဖြစ်ဖို့အတွက်သတင်းလက်ခွင့်ရှိဖို့ကအရေးကြီးကြောင်းဘယ်လိုနေရာဒေသမှာပဲဖြစ်ဖြစ်သတင်းတော့တွေကိုဖမ်းဆီးတာဟာလက်ခံနိုင်စရာမရှိဘူးဆိုပြီးတော့သူ့ရဲ့ Twitter စာမျက်နှာကနေပြောကြားထားပါတယ်။ဒါပြင်မြန်မာနိုင်ငံဆိုင်ရာ EU ဥရောပသံတမန်ကြီးကလည်းအခုလိုသတင်းတော့နှစ်ယောက်ကိုဖမ်းဆီးတာဟာစိုးရိမ်စရာကောင်းတဲ့နောက်ဆက်မှုတစ်ခုဖြစ်ပြီးအမြန်ဆုံးပြန်လည်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ထံကိုစာရေးသားပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ။